လက်တလောဖြစ်ပွားနေတဲ့ကချင်ဒေသစစ်ပွဲကြောင့် KIO ဌာနချုပ်နာကငခုရှိပီးသားစစ်ပေးဆောင် IDP စခန်းကထောင်ချီတဲ့ဒုက္ခသည်တွေဟာနောက်ထပ်နေရာတစ်တခုစီကိုထွက်ပြေးတိမ်းရှောင်နေရပြီးအရေးပေါ်အကူအညီလိုအပ်နေတယ်လို့ကချင်လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ကချင်ပြည်နယ်က IDP စခန်းတွေကိုပြည်တွင်းနဲ့နိုင်ငံတကာအလူရှင်တွေကအကူအညီပေးခြင်းပေမဲ့အစိုးရကခွင့်မပြုသေးတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရတယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင်
။ပြီးတဲ့ဒီဇင်ဘာလတဲ့ကြော့ပြန်ပြင်းထန်လာတဲ့ကချင်ဒေသစစ်ပွဲတွေကြောင့်ကချင်လူလတ်ရေးအဖွဲ့ KIO ရဲ့လိုင်စာဌာနချုပ်နာကဇိုင်းအောင်နဲ့မွန်ကာဇွတ် IDP ဒုက္ခသည်စခန်းတဝိုက်ကိုအစိုးရတပ်ရဲ့လက်နက်ကြီးကြီးတွေကျခဲ့တာကြောင့်အဲ့ဒီစခန်းမှာခိုးလုံနေကြတဲ့ထောင်ချီတဲ့ဒုက္ခသည်တွေဟာနောက်ထပ်10မိုင်လောက်ဝေးတဲ့ခေါင်ရှောင်ဒေသဘက်ကိုဇန်နဝါရီလ10ရက်နေ့ကထွက်ပြေးခဲ့ကြရပြီးလောလောဆယ်ယာယီရွက်ဖြင့်တဲတွေနဲ့နေနေကြရတယ်လို့ကချင်ငင်းငင်းအကွန်ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ
်ဒီဇိုင်းအောင်ဆိုတဲ့ဒုက္ခသည်စခန်းနာမှာဒီအဲတမ္ပတော်ကပြစ်လိုက်တဲ့မော်တာရံပီမီတာ900အတွင်းမှာကြားတဲ့အခါကျတော့သူတို့တွေအကုန်လုံးထပ်ပြီးသွားကြတာပါရှင်။အဲ2600ကျော်ရှိပါတယ်။အဲ့ဒါကတော့လိုင်စာနဲ့တော်တော်နီးပါတယ်။အခုလုံးလုံးထဲခေါချောင်ဆိုတဲ့နားမှာလမ်းပေးမှာပဲသူတို့ဒီလိုရိုးရိုးတဲတွေနဲ့ပဲအမိုးစကားမရှိတော်တော်လေးဒုက္ခရောက်ခဲ့ကြပါလိမ့်ရှင်။တိုက်ပွဲတွေကဆက်ရှိနေတုန်းဖြစ်ပါတယ်။ရန်ဟီလီမီချင်းနာကိုမရောက်ခင်တည့်ရက်ချီတိုက်ပွဲဖြစ်ပါတယ်။
စီပေးဆောင်ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အရေးပေါ်အကူအညီတွေထဲမှာအထူးသဖြင့်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ဒေါ်ခွန်ကပြောပါတယ
်။အခုလောလောဆယ်အစ်တနေရာမှာဇိုင်းအောင်ကဲမကပစ္စည်းတွေဘာမှမယူဘဲနဲ့ညချင်းလင်းထပြေးသွားတာဖြစ်တဲ့အတွက်ကြောင့်မို့လို့တာပေါ်လင်တဲတွေနဲ့ပဲနေရတာပဲဖြစ်သေးတယ်။နေကြီးပေါ်မှာပဲအိတ်နေရတာဖြစ်ပါတယ်။အဲ့တော့လောလောဆယ်တစ်ချင်မှာအဲ့နေရာမှာတော့အရင်အေးပါတယ်။အေးတဲ့အပြင်ကိုဟိုတစ်ပတ်ကကျတော့တခါတည်းမိုးရွာပြီးမိုးတီးပါကျွေတဲ့အတွက်ကြောင့်မို့လို့ခုလောလောဆယ်ကဆေးဝါးတွေကအလုံးအလောက်မရှိဘူးရှင်။ဒီဖြားနာတာတွေရောအကုန်လုံးနာစီချောင်းဆိုးကအစားပါ။တော်တော်ဒုက္ခရောက်တာပေါ့။ဒီ30°C နောက်ကြီးပါဖြစ်နေတဲ့အထက်မှာမိုးပြန်ရွာတဲ့ခါကျတော့ဒီကလေးတိတ်လေးတွေပေါ့ပြီးလို့ရှင်တော့ဒီအသက်ကြီးရွယ်ဦးတွေသူတို့အတွက်ကပို့ပြီးဆိုးရင်ရတာပါရှင
်။ IDB ဒုက္ခသည်စခန်းတွေကိုနိုင်ငံတကာအဖွဲ့တွေကအရင်တုန်းကအကူအညီပေးခဲ့ပေမဲ့လုံညုံရေးအကြောင်းပြချက်နဲ့နောက်ပိုင်းမှာအကူအညီပေးရေးလမ်းကြောင်းကိုတားမြစ်ထားတာကြောင့်ဒါကိုအစိုးရကပြန်ဖွင့်ပေးဖို့လိုတယ်လို့ဒေါက်ခွင်ကြာကပြောပါတယ်
။လောလောဆယ်မြန်မာနိုင်ငံအစိုးရအနေနဲ့ဒီဒုက္ခသည်စခန်းတွေကိုဒီထောက်ပံ့ရေးပေးဖို့အတွက်အစိုးရကရောပြီးလို့ရှိရင်တခြားအလူရှင်တွေကိုပါခွင့်ပြုပြီးတော့မှတောင်းဆိုပေးဖို့အတွက်အင်တာမတ်လိုအပ်နေတာဖြစ်ပါတယ်။လောလောဆယ်ကြေတနာကကိုယ်လည်းမပေးဘူး၊သူများသွားပေးမဲ့ဟာကိုလည်းတားဆီးနေတယ်လို့ပုံစံမျိုးဖြစ်နေတဲ့အခါကျတော့ဒုက္ခသည်တွေအတွက်နှစ်ထပ်ကောင်းကြေတနာဖြစ်ပါတယ်။အဓိကတာဝန်ရှိသူဟာကျမတို့မြန်မာနိုင်ငံအစိုးရဖြစ်ပါတယ်ရှင့
်မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကလည်းလောလောဆယ်မြန်မာနိုင်ငံကိုရောက်နေတာကြောင့်ကချင်စီပေးဆောင်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးလမ်းကြောင်းဖွင့်ပေးဖို့အတွက်ကုလသမဂ္ဂကမြန်မာအစိုးရကိုတိုင်တွန်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကနေဒါနိုင်ငံသားကချင်လူမျိုးများအဖွဲ့ရဲ့အတွင်းမူဂျွန်လာဆန်းကပြောပါတယ
်ကချင်စီပေးဒုက္ခသည်တွေပေါ့နော်ဒုက္ခသည်တွေစာရေးခတ်ဖြတ်တော့မှုဒီလူခွင့်ရချိုးဖောက်မှုတွေကိုပေါ့နော်ဒီလက်ရှိအစိုးရအနေနဲ့အများဆုံးဟိုဖြေရှင်းတယ်လို့မြင်ပါတယ်ကုလသမဂ္ဂအနေနဲ့လည်းလက်ရှိအနာရအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့အများဆုံးဖြေရှင်းတယ်လို့မြင်ပါတယ
်ကချင်စီပေးဆောင် IDP ဒုက္ခသည်စခန်း၉ခုရှိပြီးတရုတ်မြန်မာနယ်စပ်နာကလူ2000နီးပါးရှိတဲ့ပိုက်ခွန်ဒုက္ခသည်စခန်းဟာအကြီးဆုံးဖြစ်ပါတယ်ကျန်တဲ့စခန်းတွေကတော့တရုတ်နယ်စပ်နာကလောင်မင်းချင်းဘန်ဝါမုံကိုမူဆယ်ကုတ်ခိုင်နမ်တူဒီဘောကြောင်မဲနောင်ချိုစတဲ့စခန်းတွေဖြစ်တယ်လို့ကချင်လူမှုကေဇယ်ရေးအဖွဲ့တွေကပြည့်စုံထားတဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ